နိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးခွင့်ပြုချက်ရလာတာနဲ့အတူကိုဗစ် -19 ကူးစက်မှုနှုန်းများတဲ့နိုင်ငံတွေမှာကာကွယ်ဆေးအစောတလင်ထိုးပေးဖို့လိုအပ်လာနေပါတယ်။တောင်ကိုရီးယားမှာတရက်ကိုကူးစက်မှုနှုန်း1000ကျော်နေရနှစ်ရစတိုင်ရှိပြီဖြစ်တယ်လို့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာလည်းပြီးခဲ့တဲ့အပတ်ကတရက်ထွေးမှရင်ကူးစက်သူက2500ကျော်ရှိပါတယ်။ဥရောပနိုင်ငံတွေနဲ့အီတလီမှာလည်းကူးစက်မှုနှုန်းကအများကြီးပါတယ်။နိုဝင်ဘာအစောပိုင်းကနေအခုထိအီတလီမှာကိုဗစ် -19 ကြောင့်သေဆုံးသူက2500ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်ဆီးနေရတစ်ကမ္ဘာလုံးကူးစက်သူ82သန်းကျော်နဲ့သေဆုံးသူက 1.6 သန်းရှိပါတယ်။လူတိုင်းယောဂဆစ်ဆီးမှုမလုပ်ကြတာနဲ့တချို့ကယောဂကူးစက်ထားပေမဲ့လက္ခဏာမပြတာကြောင့်ကူးစက်တဲ့သူအရေးအတွက်ဒီထက်ပိုနိုင်တယ်လို့ပြည်သူမိုင်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ American အစားအသောက်နဲ့ဆေးဝါးကုကေရေးဌာနက American Pfizer နဲ့ Germany BioNTech ဆီကုမ္ပဏီတို့ပူးတွဲထုတ်တဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးမှတနင်္လာနေ့လောက်မှာကာကွယ်ဆေးထုတ်ဖို့အစီအစဉ်တွေကိုစတင်တော့မှာဖြစ်ပါတယ်။ Mexico ကလည်းတောက်ချာနေက Pfizer BioNTech ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့အတွက်Britain, Bahrain, Canada နဲ့ Saudi Arabia အပါအဝင်ဒီဆေးကိုအသုံးပြုခွင့်ပေးတဲ့နိုင်ငံ6နိုင်ငံရှိပြီဖြစ်ပါရဲ့ရှင်။